ကျမကတော့စုမမရှင်နိုင်ငံခြားသားအလို့သမားတွေကြားကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတိုးလာနေတဲ့အတွက်စင်ကာပူနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေအခက်ကြုံနေရတဲ့အကြောင်းကိုပြောပြပေးချင်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုကူးစက်သူ1000ကျွဲလောက်ရှိနေတဲ့စင်ကာပူနိုင်ငံမှာအခုနောက်ဆုံးကူးစက်မှုအသစ်တွေဟာအလုပ်သမားဆောင်တွေမှာနေထိုင်ကြတဲ့နိုင်ငံခြားသားတွေဖြစ်ကြသလိုအဲ့ဒီထဲမှာလည်းမြန်မာနိုင်ငံသားတွေလည်းပါဝင်နေကြပါတယ်ဒီအတွက်လည်းစင်ကာပူရောက်မြန်မာနိုင်ငံသားတွေကြားအခက်အခဲတွေနဲ့ဆွေမှုတွေရှိနေတဲ့အကြောင်းကမ်းလွန်ရေနံတည်ဆောက်ရေးလုပ်ငန်းကလုပ်ငန်းခွင့်ဘေးကင်းလုံခြုံရေးဆိုင်ရာဌာနမှူးဦးတင်မင်းက VOA ကိုပြောပြပါတယ်
ဒီနိုင်ငံမှာ Work Permit S Pass ခံဆောင်တဲ့မြန်မာစုစုပေါင်း136ယောက်ဒီ virus ကူးစက်တယ်လို့သိရတယ်ဒါပေမဲ့ကျန်တဲ့မြန်မာတွေပေါ့ PR တို့နိုင်ငံသားတို့တော့ရှင်းတာမှမပါဘူးပေါ့လေအဆောင်နေတဲ့လူသမားရှိတယ်ပြင်ပမှနေတဲ့လူသမားရှိတယ်အလုပ်ခွင်ကနေပြီးစီစဉ်ပေးတဲ့တည်တံ့နေရနေတဲ့လူတွေရှိတယ်အဲ့တော့အဆောင်နေတဲ့လူသမားကတော့လက်ရှိအခြေအနေမှာအစောကအလုံးဝအာရုံစိုက်ပြီးတော့သူတို့ကိုအနီးကပ်စောင့်ကြည့်ပြီးတော့ကျွန်တော်တို့စီးအဖွဲ့တွေကျန်းမာရေးဆောင်ရှားမှုအဖွဲ့တွေလုပ်နေတဲ့အတွက်အဆောင်ကတော့သိမှာမပူပါဘူးအဓိကပြဿနာကဘာလဲဆိုတော့အလုပ်ရှင်တွေကတည်တံ့ထားပြီးတဲ့အလုပ်သမားလေးတွေရှိတယ်အဲ့ဒီအလုပ်သမားလေးတွေကပြင်မအဆက်ဆိုလည်းမရဘူးအပြင်လည်းမထွက်ရဘူးနောက်ပြီးတော့သူတို့ကခုနကကျွန်တော်ပြောသလိုပေါ့လေအစိုးရကအနီးကပ်ကြီးချက်ဆောင်ရှောက်ပေးတဲ့အဆောင်မှာမရှိတဲ့အတွက်သူတို့တွေကျန်းမာရေးဆောင်ရှောက်မှုနီးထိုင်ရင်ခက်ခဲရှိတယ်လို့ကျွန်တော်ကြားတယ်အဲ့တော့မြန်မာလူတော်တော်များများကအဲ့အခက်အခဲတွေကိုအခုချိန်ထိချိန်ပြီးတော့ခံနေရတဲ့ပုံစံမျိုးရှိတယ်ဗျာ
COVID-19 ကပ်ရောဂါကြောင့်လုပ်ငန်းခွင်တွေရန်သားထားရချိန်မှာလူအားကလစာမရပဲအခက်ကြုံနေရတဲ့မြန်မာနိုင်ငံသားတွေလည်းအများအပြားရှိနေတယ်လို့ဦးတင်မင်းကပြောပါတယ်စင်ကာပူအစိုးရတာဝန်ရှိတဲ့သူတွေဘက်ကတော့ယောဂါပိုးကူးစက်မှုထိန်းချုပ်နိုင်မှုအစီအမံတွေချဆောင်ရွက်နေပေမဲ့လည်းလိုအပ်ချက်တွေရှိနေတော့ပါပဲလို့သူကပြောပါတယ်
လူသမားဆောင်ကစုမအဆောင်ကြီးပေါင်းက40ကျော်43ဆောင်ရှိတာပေါ့ဆိုတော့ဒီလူသမားတွေအတွက်ဒါလက်ရှိအခြေအနေမှာတော့အတတ်နိုင်ဆုံးအရောကဖြည့်ဆည်းပေးနေတယ်အဓိကကတော့မြန်မာအစိုးရအနေနဲ့ပြင်ဆင်တင်တာကတော့ expected ဖြစ်ရမယ်ပဲ။တက်ဆိုင်ရာတန်ယုံတွေကနေမျက်နှာမျိုးဖြစ်တင်တာပေါ့။ဒီနိုင်ငံထဲမှာရှိတဲ့ဒီခုနယောဂကုသတဲ့လူတွေတိုင်းပတ်သက်လို့လည်းတန်ယုံတွေနဲ့ဘယ်လိုမျိုးကူညီမလဲ။ဘာတွေလုပ်တင်လဲဆိုတော့ရှင်းသာထားတင်တယ်။ဒီကလေးတွေကိုကိုယ်တိုင်ဖြစ်ပေါ်တော့မဖြစ်နိုင်ဘူး။ဒါပေမဲ့တက်ဆိုင်ရာအာဏာပိုင်ကနေတချင်းဒီကလေးတွေနဲ့ပတ်သက်လို့ကျေုပ်တဲ့ကလေးဖြစ်ဖြစ် isolation မှာဖြစ်တဲ့ကလေးဖြစ်ဖြစ် quarantine order နဲ့နေတဲ့ကလေးဖြစ်ဖြစ်ဒီကလေးတွေရဲ့အခက်အခဲတွေကိုသိလာမယ်။အဲ့ဒီခါကျရင်ကျွန်တော်တို့အပြင်မှာရှိတဲ့မြန်မာအဖွဲ့အစည်းတွေကနေတချင်းဟုတ်လားကူညီပေးနိုင်တဲ့အနေအထားကိုကြောက်လာလိမ့်မယ်။ဒီ COVID-19 နဲ့ပတ်သက်လို့ကျန်းမာရေးဆောင်ရွက်မှုကတော့အလုံးအခမဲ့ပေါ့လေ။ဆိုရကနေပြီးထားတာပေါ့။ဒါပေမဲ့လိုအပ်ချက်တွေကတော့အခုထိရှိနေတော့မှာဟိုအားလုံးတော့တောင်းမရှိသေးဘူးပေါ့လေ
။မြန်မာဆိုရဘက်ကတော့စင်ကာပူနိုင်ငံပါဝင်ပြည်ပနိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေတဲ့ကနေရပြန်လို့သူတွေအနေနဲ့သက်ဆိုင်ရာတန်ယုံတွေကိုဆက်သွယ်ကြဖို့တိုးစွထားပါတယ်။ဒါပေမဲ့လည်းယောဂါကူးစက်သူတွေအတွက်ဘယ်လိုစီစဉ်မလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။စင်ကာပူမြန်မာကလပ်ကဦးတင်မောင်ဝင်းကတော့နေရပြန်မဲ့မြန်မာနိုင်ငံသားတွေတန်ယုံကိုဆက်သွယ်ကြဖို့အခက်အခဲကြုံနေရသူတွေအတွက်လူမှုရေးအသင်းအဖွဲ့တွေကကူညီဖို့စီစဉ်ထားကြဖို့လည်းပြောပြပါတယ်
။ဒီအဖွဲ့တွေအားလုံးကနေပြီးတော့ဘာလို့ပြည့်ရဲဆိုလို့ရှိရင်ဒီအစင်းပြုစုပြီးတော့ပဲတန်ယုံကိုပို့ပေးတာပဲလေ။တန်ယုံကသူ့အတူဘယ်လင်ယံနဲ့ပြန်ရမယ်ဘာညာဆိုတာသူတို့လုပ်ပြီးမှာပဲလေ။ဒီကသွားလို့ရှိရင်ဥပမာကျူဝင်ရလို့ရှိရင်အစိုးရအနေနဲ့အစည်းထောင်းမှာမလို့ဒီဘက်ကနေပြီးတော့ကျွန်တော်တက်ဆိုင်တဲ့လောက်ဒီအလှူခံပြီးပြီးတော့အဲ့ဒီဘက်ကိုပို့ပို့ပေးဖို့လုပ်ထားတာ။အခုဒီမှာပြန်နေဆိုတဲ့လူတွေကလည်းဥမာဒလာလဲတဲ့လူတွေကိုယ်ဝင်တယ်ပြီးရှိတယ်ပြီးလို့ရှိရင်ဒီဆေးလာကုပြီးတော့ပြန်ဖို့အတွက်ပိတ်နေလူအဲ့ဒါမှဒုက္ခသည်တွေလीအဲ့ဒီလူတွေနဲ့ဒီကကျွန်တော်ဒီကဆင်းရဲတော့တန်ရုံးပဲဆိုတော့တန်ရုံးပဲကျွန်တော်တို့စီရင်ပြရတော့တန်ရုံးကမှသူတို့စီစဉ်ပေးရမှာပေါ့လေ
စင်ကာပူကျန်းမာရေးဝန်ကြီးဌာနရဲ့အင်္ဂါနေ့ထုတ်ပြန်ချက်အရအဆောင်တွေနိုင်ငံခြားသားအလုပ်သမားအများစုအပါအဝင်ကိုရိုနာဗိုင်းရပ်စ်ယောဂါပိုးကူးစက်သူက1000ကျော်ဒီပါအထိရှိနေပါတယ်စင်ကာပူနိုင်ငံမှာယောဂါပိုးကူးစက်သူ928ယောက်ကိုအင်္ဂါနေ့ကထပ်မံအတည်ပြုလိုက်ပေမဲ့ဒါဟာဒီသတင်းပတ်တစ်ပတ်အတွင်းမှာအနည်းဆုံးလဲဖြစ်ပါတယ်ရှင်